မေရိကန်သမ္မတဒေါ်နယ်ထရန့်ဟာအင်္ဂါနေ့ညကလွှတ်တော်နှစ်ရက်ပေါင်းရှိမှောက်မင်းငုံပြောကြားခဲ့တာမှာသူ့အဆိုရလက်ထက်စတင်ဆောင်ရွက်ခဲ့တာတွေပေါ်ဂုဏ်ယူစွာပြောကြားခဲ့ပါတယ်။ဘျူရိုကရေစီစနစ်ကိုလျှော့ချတာ၊ရင်းနှီးတဲ့ကုန်သွယ်ဘက်တွေကိုသွင်းကုန်ခွန်တိုးကောက်တာ၊ရုရှားကြိုးကြော်မှုကိုခုခံနေတဲ့ယူကရိန်းကိုတိုက်ခိုက်နေတာတွေရပ်ဖို့စတာတွေကိုအလေးထားပြောကြားခဲ့တဲ့မင်းငုံကိုတော့ဒီမိုကရက်ပါတီကစောင့်ကြည့်ခဲ့ကြပြီးတော့ဆန့်ကျင်မှုတွေလည်းတိတိတတ်တာပြခဲ့ကြပါတယ်။ VOA အင်ဗျူရိုသတင်းတောက်ပက်စီဝတာကာရာဆွာရာကသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြထားပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဇန်နဝါရီလ20ရက်နေ့ကဒုတိယအကြိမ်သမ္မတသက်တမ်းစတင်တာဝန်ယူပြီးပထမဆုံးလွတ်တော်ရှေ့မှောက်မှာအင်္ဂါနေ့ညကမိန့်ခွန်းပြောကြားခဲ့တာ
ပါ America's momentum is back
American ရဲ့လုံနိုင်စွမ်းအရှိန်အဟုန်စိတ်ဓာတ်ဂုဏ်ကျက်တည်ရည်နဲ့ကိုယ့်ကိုယ်ကိုယုံကြည်မှုတွေပြန်ရှင်သန်လာနေပါပြီ American အိမ်မက်ဟာလည်းအရင်ကတည်းကပိုပြီးကောင်းမွန်ကြီးထွားပြီးပြန်လည်နိုးကြားလာနေပါပြီ
ဒါပေမဲ့သူ့မိန်ကွန်းစပြောပြီး9မိနစ်အကြာမှာပဲဝင်ငွေနဲ့သူတွေအတွက်အစိုးရကကျန်းမာရေးဆေးထောက်ပံ့ပေးတဲ့ Medicaid အစီအစဉ်ကိုတမရအနေနဲ့ဖြတ်တောက်ပိုင်ခွင့်မရှိဘူးဆိုပြီး Texas ပြည်နယ်ကိုစားပြုဒီမိုကရက်လွတ်တော်အမတ် El Green ကထပြီး Ohit ပြောဆိုခဲ့ပါတယ
် Mr. Green take your seat sir
ခဏအကြာမှာတော့လွတ်တော်အမတ် El Green ကိုလူညုံရေးတွေကအပြင်ကိုခေါ်ထုတ်သွားခဲ့ပါတယ်တရုတ်နိုင်ငံအပါအဝင်အမေရိကန်ရဲ့အင်ဂျင်ချင်းကနေဒါနဲ့မက္ကဆီကိုနိုင်ငံတွေအပေါ်အင်္ဂါနေ့ကတွင်းကုံအခွန်တိုးမြင့်ကောက်ခံခဲ့တာကိုလည်းသမ္မတထရန့်ကအလေးပေးပြောကြားခဲ့ပါတယ်။အဲ့ဒီသုံးနိုင်ငံကလည်းအမေရိကန်အပေါ်တံပြန်အခွန်တိုးကောက်မှုလှုပ်ဆောင်သွားမယ်လို့ပြောကြားထားတာကြောင့်ကုန်သွယ်ရေးစစ်ပွဲဖြစ်လာမလားဆိုတဲ့စိုးရိမ်စိတ်နဲ့အစုရှယ်ယာစည်းတွေမနေ့ကထိုးကျသွားခဲ့ပါတယ်
။ A little disturbance
အစာပိုင်းမှာအဆင်မပြေမှုအနည်းငယ်ခဏတာကြုံရနိုင်ပေမဲ့ကျွန်တော်တို့အဆင်ပြေမှာပါဒါကတိတ်မကြီးမပါဘူ
းပြီးခဲ့တဲ့သတင်းပတ်တုန်းကတော့ယူကရိန်းကမြေရှားတပ်ထုတွေအမေရိကန်ကတူးယူခွင့်ပါဝင်တဲ့ရုရှားယူကရိန်းစစ်ပွဲအဆုံးတိုက်ရေးသဘောတူညီချက်အတွက်သမ္မတအင်ဗျူရောမှာဆွေးနွေးကြတာမှာသဘောတူညီချက်မရဘဲယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီနဲ့အပြန်အလှန်အော်ဟစ်ညှဉ်းပန်းမှုတွေနဲ့အဆုံးတတ်ခဲ့ပါတယ်ဒါဟာရုရှားရဲ့ကျူးကျော်စစ်ကိုအဆုံးသတ်ရေးအတွက်သမ္မတအနေနဲ့ယူကရိန်းအစိုးရအပေါ်ဖိအားပေးလှုပ်ဆောင်မှုလည်းဖြစ်ပါတယ
် Simultaneously we've had serious discussions
တချိန်တည်းမှာပဲကျွန်တော်တို့ဟာရုရှားနဲ့လည်းဓာတ်ရိုက်စကားပြောနေပြီးသူတို့ဘက်ကငြင်းငြင်းရေးအတွက်အဆင်သင့်ဖြစ်နေပြီးဆိုတော့အခိုင်အမာသဘောထားပေးတာမျိုးလည်းရထားပါပြီ
သမ္မတရဲ့မိန့်ခွန်းအပေါ်ဒီမိုကရက်ပါတီကိုစားတုံ့ပြန်ပြောဆိုတဲ့မီရှိဂန်ပြည်နယ်ကိုစားပြုအထက်လွှတ်တော်အမတ်အလီဆာစလော့ကင်ကတော့အင်ဗျူရောမှာသမ္မတဇယ်လင်စကီနဲ့အခြေတည်ညှဉ်းခုန်ခဲ့ကြတဲ့ကိစ္စကိုအလေးပေးပြောကြားခဲ့ပါတယ်
And that scene in the Oval Office wasn't just a bad episode of reality TV.
သမရယုံငန်းကမြင်ကွင်းဟာအညံ့စားရုပ်တံဇလန်းတွဲတစ်ခုလိုဖြစ်နေုံမကပါဘူး။ကမ္ဘာရေးမှာထရန့်ကကင်တွဲနေပုံတစ်ခုလုံးကိုပြနေပါတယ်။ဗလာဒီမီယာပူတင်လိုအာဏာရှင်တွေနဲ့တရင်တနည်းနေတာ၊ကနေဒါလိုမိတ်ဆွေတွေကိုရင်းရင်သီးသီးလုပ်တာတွေကိုသူကယုံကြည်နေတာပါ။အမေရိကန်ရဲ့ဥဆောင်မှုကိုအိမ်ချမ်းမြေဈေးကွက်မှာလက်ပြောင်းလက်လွှဲလုပ်တာမျိုးလို့သဘောထားနေတာပါ။
သမ္မတထရန့်ရဲ့မိန့်ခွန်းကိုလွတ်တော်အတွင်းတက်ရောက်နားထောင်တဲ့ဒီမိုကရက်အမတ်တွေကလည်းသမ္မတရဲ့မူဝါဒတွေကအမျိုးသမီးနဲ့မိသားစုတွေအပေါ်စိုးကျိုးတက်ရောက်မှုတွေရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ပန်းရောင်အင်ဂျီဝတ်လာတာထောင်ပေါင်းများစွာသောအစိုးရဝန်ထမ်းတွေကိုအီလွန်မတ်စ်ကဦးဆောင်ပြီးအလုပ်ဖြုတ်ပစ်တာဘျူရိုကရေစီရန်ရကိုရှော့ချပစ်တာစတဲ့လုပ်ရက်တွေကိုစန့်ကျင်တဲ့ဆိုင်းဘုတ်တွေထောင်ကန်ဆောင်ပြီးကန့်ကွက်ခဲ့ကြပါတယ်
Threat who resists this change will be removed from office immediately.
ဒီပြောင်းလဲမှုတွေကိုလက်မခံတဲ့အစိုးရဝန်ထမ်းတွေကိုချက်ချင်းအလုပ်ကဖြုတ်ပစ်မှာပါ။ကျွန်တော်တို့ဟာရှင်းလင်းလုပ်နေတာပါ
။ဒီအပေါ်ဒီမိုကရက်အထက်လွှတ်တော်အမတ်အလစ်စာစလော့ကင်ကအခုလိုတုံ့ပြန်ပါတ
ယ်။ You want to cut waste? I'll help you do it. But change doesn't
ပြောင်းတီးမှုတွေကိုရှော့ချခြင်းနဲ့ဆိုရင်တော့ကျွန်မကူနိုင်ပါတယ်။ဒါပေမဲ့အပြောင်းလဲတွေကဗယံပရာနဲ့လုံခြုံမှုကင်းမဲ့လို့တော့မဖြစ်ပါဘူး။နျူကလ িয়ার လက်နက်တွေကိုကာကွယ်တဲ့အလုပ်လုပ်နေတဲ့သူတွေ၊လေရင်တွေပြက်မကြအောင်အလုပ်လုပ်နေတဲ့သူတွေ၊ကန်ဆာရောဂါသုတေသနလုပ်နေတဲ့သူတွေကိုမစင်းမစားမစင်ကျင်မဲ့အလုပ်ဖြုတ်ပစ်ပြီးတော့နောက်နှစ်ရက်လောက်နေမှပြန်ခန့်ရပါတယ်။အမေရိကန်မှာဘယ် CEO မှဒီလိုမျိုးအလွယ်တကူအလုပ်ဖြုတ်တာမျိုးလုပ်လို့မရပါဘူး
။အမေရိကန်နိုင်ငံတောင်ပိုင်းကတဆင့်တရားမဝင်ဝင်ရောက်လာသူအရေးအတွက်ရော့ကျသွားအောင်လုပ်နိုင်ခဲ့တယ်ဆိုပြီးတော့လဲသမ္မတထရန့်ကသူ့ကိုယ်သူချီးကျူးပြောကြားခဲ့ပါတယ
် The Democrat Party kept saying we needed new
media နဲ့ Democratic Party တို့ကနေဆက်လုံခြုံရေးအတွက်လွှတ်တော်ကဥပဒေသစ်ပြဋ္ဌာန်းသင့်တယ်လို့ပြောနေကြပါတယ်ဒါပေမဲ့တကယ်တမ်းသူတို့လိုအပ်နေတာကသမ္မတသစ်ပဲဖြစ်ပါတယ
်သမ္မတကတော့ Melania Trump နဲ့အတူထိုင်နေသူတွေကတော့သမ္မတရဲ့အစီအစဉ်တွေနဲ့ကန့်ညီတဲ့ကျမလိန်ပြောင်းထားပြီးအမျိုးသမီးအားကစားပွဲမှာဝင်ရောက်ရှင်ပြိုင်မှုကိုစန့်ကျင်လှုပ်ရှားသူတရားမဝင်ဝင်ရောက်လာသူရဲ့ တပ်ဖြတ်မှုကြောင့်တိတ်ဆုံးသွားခဲ့သူရဲ့မိသားစုဝင်တွေပါဝင်ကြပါတယ်ပနားမားတူးမြောင်းနဲ့ဂရင်းလန်းတို့ကိုပြန်လည်သိမ့်ပတ်ရေးကိစ္စကိုလည်းသမ္မတထရန့်ကထပ်သွင်းပြောကြားခဲ့တာပါဒါပေမဲ့ဂါဇာကနေပါလက်စတိုင်းတွေမောင်းထုတ်ပြစ်မယ်ဆိုတဲ့ကိစ္စကိုတော့ပြောကြားသွားခြင်းမရှိပါဘူးသူ့မိန့်ခွန်းကတနာရီနဲ့မိနစ်40ကြာခဲ့တာကြောင့်သမ္မတတဦးအနေနဲ့လွတ်တော်ကိုပြောကြားတဲ့အရှိဆုံးမိန့်ခွန်းလည်းဖြစ်ပါတယ်ခင်ဗျာ